ငါးနိုင်ငံအလယ်ဘက်ခီးစဉ်တွားရောက်နေတဲ့အိန္ဒိယဝန်ကြီးချုပ်နာရန်ဒရာမော်ဒီဟာလေးနိုင်ငံများအဖြစ်အမေရိကန်နိုင်ငံဝါရှင်တန်ဒီစီမြို့တော်ကိုတနင်္လာနေ့ကရောက်လာပါတယ်။ဝန်ကြီးချုပ်မော်ဒီဟာနှစ်နိုင်ငံကာကွယ်ရေးလုံခြုံရေးနဲ့စွမ်းအင်ကဏ္ဍတွေမှာတိုးတက်မှုတွေကိုသမ္မတအိုဘားမားနဲ့အိမ်ပြူရောမှာအင်ကာနေ့မှာတွေ့ဆုံဆွေးနွေးဖို့ရှိပြီးအမေရိကန်လွှတ်တော်ညက်မှာလည်းပထူးနေ့မှာမင်္ဂလာပြောကြားဖို့ရှိပါတယ်။အခုလိုသမ္မတအိုဘားမားနဲ့တွေ့ဆုံမှုဟာ2014ခုနှစ်မေလကမော်ဒီဝန်ကြီးချုပ်ဖြစ်လာပြီးကတည်းကခုနှစ်ကြိမ်မြောက်တွေ့ဆုံမှုဖြစ်ပါတယ်။ဒါဟာအမေရိကန်သမ္မတတဦးအနေနဲ့မဟာမိတ်မဟုတ်တဲ့ခေါင်းဆောင်တဦးလိုကြားပုံမှန်တွေ့ဆုံမှုတဲ့အကြိမ်ပိုများတာဖြစ်ပါတယ်။အခုလိုနိုင်ငံဆက်ဆံရေးတိုးတက်လာတာဟာအိုဘားမားရဲ့နိုင်ငံခြားရေးမူဝါဒအောင်မြင်မှုလက္ခဏာဖြစ်ပါတယ်။အိန္ဒိယကိုအာရှတိုက်မှာအမေရိကန်ရဲ့လွှမ်းမိုးမှုပုံမတော်မြင့်ပြီးတရုတ်ရဲ့အာဏာကိုထိန်းညှိနိုင်ရမှာအိန္ဒိယဟာအရေးပါတဲ့ခံကဏ္ဍကပါဝင်တဲ့အကြောင်းအမေရိကန်ဆိုရကယူဆတာဖြစ်ပါတယ်။ဒါအပြင်လက်ရှိအိန္ဒိယအနေနဲ့ NSG ခေါ်နျူကလ িয়ার ပစ္စည်းများရောင်းချရေးဆိုင်ရာအုပ်စုဖြစ်တဲ့48နိုင်ငံအဖွဲ့ဝင်ဖြစ်လာရေးအတွက်ရှောက်ထားတဲ့အတွက်မော်ဒီအနေနဲ့ဒီအပေါ်ထောက်ခံမှုရဖို့ကိုလည်းဒီခီးစဉ်တွင်ကြိုးပမ်းလိုက်မယ်လို့မျှော်လင့်ရပါတယ်။အိန္ဒိယရဲ့ကုန်သွယ်ရေးစွမ်းအင်နဲ့လုံခြုံရေးပူးပေါင်းဆောင်ရွက်မှုတိုးချဲ့ဖို့ရည်ရွယ်တဲ့လက်ရှိ၅နိုင်ငံခီးစဉ်တွင်အိန္ဒိယဝန်ကြီးချုပ်ဟာအာဖဂန်နစ္စတန်၊ကာတာနဲ့ဆွစ်ဇာလန်တို့စီကိုတွားရောက်ခဲ့ပြီးဖြစ်ပါတယ်။ဒီခီးစဉ်မှာအပြီးမှာမက္ဆီကိုနဲ့အဆုံးသတ်မှာဖြစ်ပါတယ်။2002ခုနှစ်ကမော်ဒီဝန်ကြီးချုပ်ဖြစ်တောင်းဝန်ယူခဲ့တဲ့ဂူဂျာရက်ပြည်နယ်မှာမွတ်စလင်အများစုပါဝင်တဲ့လူပေါင်း1000ကျော်ကိုတည်ဆုံးစေခဲ့တဲ့ဘာသာရေးအထူးကိုင်တွေဖြစ်ပွားခဲ့ပြီးတဲ့နောက်အမေရိကန်ပြည်ထောင်စုကမော်ဒီကိုပြည်ဝင်ခွင့်ပိတ်ပင်ထားခဲ့တာလွန်ခဲ့တဲ့3နှစ်တည်းဖြစ်ပါတယ်။ထို့စဉ်ကမော်ဒီဟာဟိန္ဒူလူအုပ်ကြီးကမွတ်စလင်တွေကိုတိုက်ခိုက်တာကိုတားဆီးဖို့ထိထိရောက်မဆောင်ရွက်ခဲ့ဘူးဆိုတဲ့ဆွဆွဲချက်တွေပေါ်ထွက်လာခဲ့ပါတယ်။မော်ဒီကတော့ဒီဆွဆွဲချက်တွေမဟုတ်မှန်ကြောင်းညင်းဆိုခဲ့ပါတယ်။မော်ဒီဟာ2014ခုနှစ်ကအမေရိကန်ပြည်ထောင်စုကိုဝန်ကြီးအဖြစ်ပထမဆုံးကျင်လာရောက်ခဲ့တာဖြစ်ပါတယ်။